မနေ့ကကျင်းပပြည်စည်းခဲ့တဲ့ရွေးကောက်ပွဲကကနဦးမဲရလက်တွေရတိုင်းဒါဒေသတချို့မှာလက်ရှိအာဏာရ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတာရနေပေမဲ့တချို့နေရာတွေမှာတော့ဒေသခံတိုင်းဒါပါတီတွေလည်းနေရာရလာတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါဒီနှစ်ရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေစုပေါင်းပြီးဖွဲ့စည်းထားတဲ့မွန်ညညရေးပါတီကစုစုပေါင်းကိုယ်စားလှယ်လောင်း35ရောက်ရှင်ပြိုင်ခဲ့ရမှာ17ရောက်အနိုင်ရခဲ့ကြောင်းပါတီတွဲဖက်အသွေးရမှုနှင့်နိုင်စံတင်က FA ကိုပြောပါတယ
်။မာ35ရောက်ပြန်ပြန်ရတော့နော်။ဒီလည်းငါပေါ်ဝါတော့တော်ဆယ်တော့နော်။အမှကျွန်တော်တို့ဒီနှစ်မှာငါနေရကျွန်တော်မလာနိုင်ပါဘူးနော်။အဲဒါအလုပ်ရမှာကြတော့ကျွန်တော်ဒီနှစ်တော့အမှနှစ်မှာပဲနော်။အဘိုးတော်မကြတော့တော်တော်ဒီလိုတော့ရအမျိုးသားလို့တော့ရဒီနေ့တော့မှတ်နေတော့တုံးနေရနိုင်ရတက်ရောမကြတော့တော်တော်ဒီနေ့မှတ်နေနိုင်တယ်တော့တုံးနေရတော့ပဲဒါပြီးတော့တောင်းတုံးမှာဒီနေ့တော့အမှတ်နေနိုင်တယ်နော်ဒါနဲ့မအားလုံးပေါင်းစက်ရောက်တော့တော်တော်တော့နော်တော့ကတော့တော်တော်ပေါ့ဗျာဒီလိုလေးဒီလိုလေးရအားပြီးလို့ရဟိုပါပေါ့ပါဒီရလည်းပေါင်းစင်းပါတယ်တပါဒီကလည်းလည်းရာကြောက်ဆလောင်းနိုင်မှာပေါ့နော်။ဒါမှအမနာဘူးပေါ့ဗျာ။မမသိသိကျင်တာကအနာသူနိုင်ရမယ့်အတွက်ဒါကိုတော့ဘူးလို့ဆက်ပါတီကြီးနဲ့ပြန်ရတဲ့ခါကျတော့ဆလောင်းနိုင်လည်းတော့ဖြစ်ပါရလားဆို
။မွန်ပြည်နယ်ရဲ့ရွေးကောက်ပွဲရလဒ်တွေကိုတော့စစ်စစ်ဆဲဖြစ်တာကြောင့်အတိမပြုနိုင်တယ်ဘူးလို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတို့က FA ကိုပြောပါတယ်
။ဟုတ်တယ်မရွေးကောက်ပွဲရလဒ်ညီမတို့စီမြို့နယ်တွေမဆုံးသေးလို့ပါရှင်။အော်မတက်လာတာကဟိုတက်လာတယ်မှာမုတုံချောင်းဆုံးမုတုံချောင်းဆုံးမလည်းမြန်ကြိုက်မရောအဲ့အဲ့ဒါတွေကကြညီမတို့မလို့အောင်ပါဆိုရင်ပေါင်းရတော့ရှင်မရသေးဘူးခုမှတက်လာကြတာဆိုတော့ရလက်တော့မထွက်လာသေးလို့ရှင်နော်ဟုတ်ကဲ့ပါရှင်အောက်မှာရောအောက်မှာအဲ့ဒါတွေလုံနေကြတော့မလို့ပါရှင်နော်အေးမမျိုးနေပြီးရင်တော့ထွက်ပြီးမှာပေါ့နော်မျိုးနေတွေလည်းအခုချိန်ဒီတက်မလာကြသေးလို့ပြီးရနေတော့တန်းထွက်ပြီးမှာပါရှင်နော်
မော်လမြိုင်ခရိုင်6မြို့နယ်ဖြစ်တဲ့မော်လမြိုင်6ဆောင်ကြိုက်မြို့မုတုံရေးမြို့နယ်တို့ရဲ့ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးမော်လမြိုင်ခရိုင်ကော်မရှင်အသွင်ရမှုဦးထင်ကျော်ကဖေဝေကိုအတည်ပြုပြောပါတယ်
။အားလုံးဆိုရင်မော်လမြိုင်ခရိုင်မှာမဲဆနာနဲ့26နေရာကြီးရပါ့။ဒီလူလက်တော်6နေရာအမျိုးသားလက်တော်7နေရာဒီပြည်နယ်လက်တော်7နေရာအားလုံး26နေရာပေါ့။26နေရာမှာအိမ်မှာအနိုင်ရတာ NLD ပါတီက15နေရာနိုင်တယ်။မွန်ညိုရေးပါတီက17နေရာနိုင်တယ်။
မွန်ပြည်နယ်မှာဆိုရင်လွှတ်တော်အသီးသီးအတွက်မဲဆန္ဒနယ်မြေ45နေရာရွေးကောက်ပွဲကျင်းပခဲ့ပြီးမဲပေးခွင့်ရှိသူကတော့18သိန်းကျော်ရှိတယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်။နိုင်ငံရေးပါတီပေါင်း16ပါတီနဲ့တတိပုဂ္ဂလအပါအဝင်ကိုယ်စားလှယ်လောင်း250ကျော်ကရှင်ပြိုင်ခဲ့ကြပါတယ်။ပါတီပေါင်း17ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း190ကျော်ကကိုယ်စားလှယ်လောင်းတွေရှင်ပြိုင်ခဲ့ကြတဲ့ချင်းပြည်နယ်မှာလည်း NLD ပါတီကနေရာအများစုမှာအနိုင်ရခဲ့တယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အသွေးရမှုဦးလင်းကျော်က FA ကိုအတည်ပြုပြောပါတယ်
။ကျွန်တော်ရှိမှာတော့ဟိုဟာခါမြို့နယ်နဲ့မင်းတပ်မြို့နယ်ပေါ့။နှစ်မြို့နယ်ရဲ့မဲဆန္ဒနယ်တွေတော့ပုံစံ19တွေတော့ရောက်ပါတယ်ဗျ။ဟာခါမှာတော့မဲဆန္ဒနယ်9နယ်မှာတော့ကျွန်တော်4နယ်ကတော့ NLD ပါဗျ။နောက်တစ်နယ်ကတော့ CNLD ပါ။မင်းတပ်မှာတော့ဟို4နယ်လုံးကျွန်တော်ဒီဟို NLD ပါဗျ။ဟုတ်ပါတယ်ဗျမဲဆန္ဒနဲ့၄နယ်လုံးပြောတာပါဟုတ်တယ်ဗျဟုတ်တယ်သူတို့အဲ့ရမဲယုံတွေလာတဲ့ပုံစံ16ဒီနဲ့စီစစ်နေတော့ပေါ့
ကျန်တဲ့မျိုးနယ်တွေရဲ့ရလကောတော့စီစစ်ဆဲဖြစ်တယ်လို့လဲချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အသွင်ရမှုဦးလင်းကျော်ကပြောပါတယ်နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်းရောက်ရှင်ပြိုင်ခဲ့ကြတဲ့ရွေးကောက်ပွဲမှာတော့မဲမတမာမှုနဲ့အခက်အခဲတချို့ရှိတဲ့ဆိုတဲ့သတင်းတွေထုတ်ပေါ်ခဲ့ပေမဲ့လည်းပြဿနာသဆုံတရားကြီးကြီးမားမားမရှိဘဲအဆုံးသတ်ခဲ့ပါတယ်ရှင်။ကျွန်မအာကနော်ဖေဝေအတော့သတင်းပေးပို့တာဖြစ်ပါတယ်။